အီရန်နိုင်ငံတွင်အစ္စလာမ်မြေအစွန်ရောက် IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစွန်လိုက်အပြုံလိုက်မြှုပ်နှံထားရာနေရာ200ကျော်တွေ့ရှိထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်။အီရန်အနာဘိုင်းတွင်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အီရန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာတော့ဒီအစွန်လိုက်အပြုံလိုက်မြှုပ်နှံထားသူထားခံထားရဓာတ်တွေထဲမှာတည်ဆုံးသူ 6,000 ကနေ 12,000 လောက်ထိရှိမယ်လို့ဖော်ပြထားပါတယ်။နောက်ပိုင်းမှာလည်းအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေထပ်ပြီးတွေ့ရအောင်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်။